ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစလို့အခုချိန်ထိရခိုင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲပေါင်း160ကျော်ရှိပြီးစစ်ပြေးဒုက္ခတွေဖြစ်ရတဲ့လူပေါင်းက3000ကျော်ကျော်နေပြီလို့သိရပါတယ်။အဲ့ဒီပြင်သေဆုံးတဲ့သူ30ကျော်၊တန်ရာရတဲ့သူ60ကျော်နဲ့ဖမ်းဆီးစစ်ဆေးခံနေရတဲ့သူက100ကျော်နေပြီလို့မြန်မာတပ်မတော်ရော AA ဘက်ကထုတ်ပြန်တဲ့သတင်းတွေအရပါသိနေရပါတယ်။ဒါကမြန်မာပြည်မြောက်ပိုင်းကစစ်မျက်နှာပြင်မပါသေးပဲရခိုင်ပြည်နယ်မှာလက်တလောဖြစ်နေတဲ့သတင်းတွေပါ။ဒီတဲ့ရင်တွေကပြည်တွင်းပြည်ပမှာဟိုးလေးတကျော်ဖြစ်နေပေမဲ့ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်မှာတော့ကိုယ်စားလှယ်တွေဆွေးနွေးတာအဆိုတင်တာတွေမကြားရတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်လို့ပြည်သူတွေကြားမှာမေးခွန်းထုတ်เสียဖြစ်နေပါတယ်။စစ်ပွဲတွေစစ်ပြေးဒုက္ခတွေနဲ့ပတ်သက်လို့အခုလိုလွှတ်တော်မှာဘာကြောင့်အသံတိုးနေရတာလဲဆိုတာနဲ့ပတ်သက်လို့နောက်ခံအဖွဲ့အစည်းမတူတဲ့ကိုယ်စားလှယ်တချို့ရဲ့အမြင်တွေကိုတင်ပြသွားပါမယ်။မကွေးတိုင်းစကုမင်းဘူးပွင့်ပြူ၃မြို့နယ်ရဲ့ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ကနေပါတီကနေနှုတ်ထွက်ပြီးတတိပုဂ္ဂလကိုယ်စားလှယ်ဖြစ်ရက်တည်နေတဲ့ဦးတင်အောင်ထွန်းကတော့သူကြုံခဲ့မှုတွေအတွေ့အကြုံနဲ့ရှင်ပြီးအခုလိုပြောပြပါဗါန
ာယပါတီရဲ့အများစုတွေနဲ့သွားတယ်ဆိုတော့လွတ်တော်ကကြတော့မိသိမ့်မပြပဲနဲ့တေးကြတဲ့ဘာတစ်ခုမှသူကအရှင်းမရှိဘူးသူတို့ကိုလိုက်ကြလဲဒါတော့ဒီလိုလုပ်ရမယ်ဆိုပြီးတော့စပြီးတော့လမ်းကြောင်းပေါ်ပြီးတော့လွတ်တော်မှာမဆောင်ရဘူးဆောင်ရဖို့လုပ်မယ်ဆိုလို့ရှိရင်လဲဒါဟာသူကသူ့ပါတီရဲ့ဇူဝါဒနဲ့သူကခေါ်ပြီးတော့ကနဒါမလုံးနဲ့ပေါ့ဒါဆိုကိစ္စကသူကပြတ်သွားပြီးသွားတာပေါ့ဟုတ်ပြီအဲ့ဒီနေရာမှာကျွန်တော်တို့ဆောင်ရမယ်ဆိုရင်တော့ဘလို့မှသူကတိုးလို့မရနိုင်တဲ့အနေအထားမှာရှိပါတယ်ဒီပါတီထဲမှာကျွန်တော်နေစဉ်အခါတုန်းကလေးကတောင်မှဆောင်ရသင့်တယ်လို့ပြောတယ်ဆောင်ရဖို့အချက်တည်းဟာကိုယ့်လူတွေအုပ်စုတွေ group လိုက်ရှိနေတာတောင်မှဟာမလုံးနဲ့ဆရာမလုံးနဲ့ဆိုပြီးတော့လုံးလုံးဝသူကခါခါပြီးတားမြစ်တာပေါ့နော်အဲ့တော့ကျွန်တော်တယောက်တည်းတင်မယ်ဆိုရင်တစ်ဆရာကနှုံးတော်ပြည်တော်သူတော်ကိုလည်းကျွန်တော်ဘလို့ရအောင်လုပ်ရမလဲဆိုတဲ့တပ်တနာရှိသွားတော့ကျွန်တော်ဒါကိုတင်ပြမိမဲ့တင်လို့မရဘူးဆိုတဲ့သဘောတရားမျိုးပေါ့အဲ့ဒါကြောင့်မို့လို့လေဒီလွတ်တော်ကြီးကရခိုင်နဲ့ပတ်သက်တဲ့ကိစ္စမှာတုတ်တုတ်မှမလုပ်ဘူးဆိုတဲ့အမြင်မျိုးအခုလေကျော်မေးခွန်းထုတ်လိုက်တာလေကစိတ်ကောင်းတဲ့မေးခွန်းလေးပ
ါဒီလိုအချင်းကြီးကြောင့်ကိုယ်စလဲတယောက်အနေနဲ့တောင်းအောင်မကြေသလိုခံစားရတယ်လို့ဦးတင်အောင်ထွန်းကပြောပြပါတယ်
ဆိုရဖွဲ့တောင်မှလွတ်တော်တောင်မှဒီသူကရွေးကောက်တင်ရောက်တယ်ဆိုတော့ရက်သားဆိုတော့အတုံးလုံးနဲ့ကျွန်တော်တို့ကရက်ဒီလာခဲ့ကြတဲ့အနေအထားဖြစ်တာမှာလွတ်တော်ကဒီရခိုင်နဲ့ပတ်သက်ပြီးတော့ဆောင်ရွက်မှုကိစ္စနဲ့ပတ်သက်ပြီးကိုယ်စားလှယ်တရားဝင်နဲ့ကျွန်တော်အနေနဲ့ပြောဆိုလို့ရှိရင်လွတ်တော်တရားလုံးကိုမပြောတော့ပါဘူးကျွန်တော်တာဝန်မကျေဘူးဆိုတဲ့စကားကိုကျွန်တော်ဒါအသိပေးချင်ပါတယ
်အခုကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်မှာလွတ်တော်ကိုယ်စားလှယ်နေရာအများဆုံးရတာတဲ့ရခိုင်မျိုးသားပါတီ ANP ရဲ့ဗဟိုအလုံးမှုဆောင်တရားလည်းဖြစ်ရသေးတော်မျိုးနဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါခင်စောဝေကိုလည်းမေးကြည့်ပါတယ်
။ကျွန်မတို့လည်းတော်တော်စိတ်မကောင်းဘူးပေါ့နော်။ကိုကလည်းရုပ်ပိုင်ခွင့်မရှိဘူး။ဒါပေမဲ့လွှတ်တော်အတွင်းကလည်းကျွန်မတို့လူအင်အားလည်းနေတယ်။ကိုအရင်တော့ဆိုရင်ကျွန်မတို့ကတခုခုအဆိုတင်မယ်ဆိုရင်ကျွန်မတို့ခက်မှာပြည်ခိုင်ချိုးတို့တဲမတော်တို့ကလည်းဝိုင်းပြီးဆွေးနွေးကြတယ်။အဲဒီဘက်က NLD ဆိုလည်းဗာပဲရှိဖြစ်တယောက်စားနှစ်ယောက်စားဆွေးနွေးကြတယ်ပေါ့နော်။ဆိုတော့ဒီလိုအဆိုမျိုးတင်လာရင်အခုကအရင်ကြီးကိုစင်ခွန်မှုနေနဲ့ sensitive တယောက်နဲ့တယောက်စိတ်ချစားမှုတွေများတဲ့အခါကျမတို့အဆိုတင်လိုက်ခြင်းအပြင်ရခိုင်ပြည်နယ်အတွက်အထောက်အပံ့မဖြစ်ပင်နဲ့ပိုပြီးဆိုးဝါးစေတဲ့ပြဿနာဖြစ်တော့မှကိုကျမတို့အတွက်ကလည်းစိုးရိမ်မှုတွေရှိရပေါ့နော်ဖြစ်နေတဲ့ပြဿနာကိုကြားတော့လေလက်နဲ့ကင်ဖက်ကိုလည်းအကျန်းဖက်လို့တည်းသတ်မှတ်ထားတယ်လေနောက်တစ်ခါတက်မတော်ဖက်ကလည်းတည်င်းစာရှင်းလင်းတဲ့အခါအတိုင်းပင်ခံပုဂ္ဂိုလ်ကလည်းပေါ့နော်ဒီအကျန်းဖက်တွေကိုအမြင့်ပြက်ရှင်မုံဖို့ဆိုပြီးညွှန်ကြားတယ်ဆိုပြီးတော့တည်င်းစာရှင်းလင်းပွဲတွေမှာလည်းပေါ်ပြထားတယ်ပေါ့နော်အဲ့တည်းကြောင့်ကျမတို့လွတ်တော်အနေနဲ့တင်လို့ရှိရင်လည်းအကျောင်းကတော့ဘာမှထုလာမှာမဟုတ်ဘူးလို့ပဲကျမတို့အဲ့လိုပေါ့လွတ်တော်ကိုယ်စားလှယ်တွေကစိတ်ထဲမှာအဲ့လိုပဲရှင်းပြနေကြတယ်အဲ့ဒီအတွက်လည်းဒီအဆိုတွေကိုကျမတို့လွတ်တော်အတွင်းမှာလည်းမတင်ပြဘူးပေါ့နော်
ဒီကြားထဲမှာရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကမြောက်ဦးမြို့ကရှီအောင်စီရီပထိုးတွေကိုကာကွယ်ပေးနိုင်ဖို့လွှတ်တော်မှာမေးခွန်းမေးတာရှိခဲ့ပေမဲ့လည်းအဆင်မပြေခဲ့ဘူးလို့ဒေါခင်စောဝေကပြောပြပါတယ်။အခုလိုအချိန်ဒီမှာမြန်မာတပ်မတော်နဲ့အယူဆဆန့်ကျင်ဘက်လိုဖြစ်ပြီးညှိုးညင်ခံရမှာစွန့်ရင်စိမ်များ NLD ကိုယ်စားလှယ်တွေကြားမှာရှိနေလားဆိုတဲ့မေးခွန်းဖြစ်လာပါတယ်။ဒါနဲ့ပတ်သက်လို့ NLD ပါတီကပုပ္ပတိတိမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကြည်မွန်ကတော့
ကျွန်တော်မှာကတော့အဲ့ဒီအမြင်သဘောထားမျိုးမရှိပါဘူး။တို့ကတစ်ဖက်ဖက်ကိုအပြစ်တင်ဖို့ဆိုတာလည်းမတင်နဲ့ဖြစ်ရတယ်ဆိုတော့ကျွန်တော်တို့လူလာတာကျွန်တော်တို့တိုက်တွန်းနေတာကတော့တကယ်တိတိဆိုင်ဆိုင်စကားပြောကြဖို့ပါ။ Federal နဲ့ Democracy အခြေခံနဲ့ပြည်တော်စုထူထောင်မယ်ဆိုတဲ့ပုံသဘောထားပေါ်မှာကျွန်တော်တို့အသေးစိတ်ပေါ့ကျွန်တော်တို့ရှင်းလင်းကြဖို့လိုအပ်နေတယ်။ဒီရှင်းလင်းမှုကလည်းကျွန်တော်တို့ဝိလဲကြောင့်မတော့မနေပါနဲ့တိတိဆိုင်ဆိုင်ပြောကြဆိုကြဖို့ဟုတ်ကဲ့ကျွန်တော်ကတော့ တကယ်လိုအပ်နေတာကတော့ပြည်ပြဆိုင်ရာစကားပြောကြဖို့ပါ။ဒါဘူးပဲကျွန်တော်ကတော့တိုက်တွန်းရမယ်ဆိုတဲ့ဒီလိုတိုက်တွန်းနေပါလေ။အဲ့တော့နိုင်ငံရေးပြဿနာကိုဖြည့်ရင်းနှီးနှံတဲ့ဝဲဝိုင်းမှာသူ့ဆောင်ဆွေးနွေးပြီးဖြေရှင်းတာအကောင်းဆုံးဆိုတာလေအလုံးလက်ခံထားပြီးသားပဲပေါ့ဗျာ။အဲ့တော့ခုလက်တလောဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကအလင်းစလုံးမတုံ့ပြန်ဘူးဆိုတာလေအခြေအနေကိုဒါကျွန်တော်တို့စောင့်ကြည့်နေတဲ့သဘောပါပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဒီ20တရာစုပင်လုံးဆိုတာလေရှိနေတယ်ဗျာ။ဒီလက္ခဏာနဲ့ကြောင်းဆက်ပြီးတော့တရားဝင်ဆွေးနွေးပွဲတွေရောလူသဘောဆွေးနွေးပွဲတွေရောလေရှိနေတယ်။ဒီချိန်မှာဘာကြောင့်ဖြစ်နိုင်ဒါနဲ့ပတ်သက်ရင်တော့ကျွန်တော်နားလည်တာကတော့ဒါလက်လက်ကင်ထားတဲ့သူချင်းချင်းဖြစ်တတ်တဲ့သဘာဝလို့ကျွန်တော်တို့အဲ့ဒီလိုပဲမှတ်ယူထားတယ်ပေါ့။အဲဒါကြောင့်လဲကျွန်တော်တို့အနေနဲ့ဒီပေါ်မှာအကျဉ်းစလို့တုံ့ပြန်ဆောင်ရွက်ထားမျိုးလို့မလုပ်သေးပဲစောင့်ကြည့်နေကြတဲ့သဘောပါ
။ဒါတွေကတော့နောက်ခံအဖွဲ့အစည်းမတူတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်တွေပါ။ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတစ်ခုမှာပြဿနာတရားရှိနေရင်လွှတ်တော်မှာဆွေးနွေးတာအစိုးရကတုံ့ပြန်မှုနှင်းနေရင်လည်းလွှတ်တော်ကတွန်းအားပေးတာတွေကတကယ်မဖြစ်မနေဆောင်ရွက်နေကြတာပါ။ဒါကြောင့်မြန်မာနိုင်ငံမှာတော့အခုလိုအခြေအနေမျိုးမတွေ့ရသေးတဲ့အတွက်ဒီမိုကရေစီစနစ်စီမရောက်သေးဘူးလို့လည်းဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ။